COVID-19 ရောဂါကာကွယ်ဆေးမျှဝေပေးဆိုင်ရာကြိုးပမ်းမှုတွေကိုရှေ့မြင့်လှုပ်ဆောင်သွားကြဖို့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC အဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေတောက်ကြနဲ့အစည်းအဝေးတွင်သဘောတူခဲ့ကြပါတယ်။ COVID-19 ကာယရောဂါနဲ့ပတ်သက်ပြီးခေါင်းဆောင်တွေကြားအဓိကအဖြစ်အချက်နှစ်ချက်ပေါ်သဘောထားတူညီခဲ့ကြတယ်လို့အစည်းအဝေးကိုအင်ရှင်ဖြစ်ကြီးမှုခြင်းပါတဲ့နယူးဇီလန်ဝန်ကြီးချုပ်ဂျက်စင်ဒါအာဒန်ကအစည်းအဝေးအပြီးသတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ
်has a while to run and that there is significant work by all of us to be
done. ကျွန်တော်တို့ဒီကယောဂါဟာအချိန်တော်ကြာဆက်ရှိနေဦးမှာဖြစ်ပြီးကျွန်တော်တို့အားလုံးအနေနဲ့အထူးအားစိတ်လှုပ်ဆောင်ကြရမှာဖြစ်ပြီးတော့ကျွန်တော်တို့နိုင်ငံတွေရဲ့ညံ့မိတ်ကိုကြော်လွန်ပြီးကြည့်ဖို့လိုအပ်တယ်ဆိုတာပါပဲလို့ဝန်ကြီးချုပ်အာဒန်ကပြောပါတယ်။ဒုတိယအချက်အနေနဲ့ဒီကယောဂါဟာကဘာကြီးရင်ဆိုင်ရတဲ့နောက်ဆုံးကယောဂါမဟုတ်ဘဲကြိုတင်ပြင်ဆင်မှုကအထူးအရေးကြီးတယ်ဆိုတာကောင်းဆောင်တွေကြာသဘောတူလက်ခံခဲ့ကြတယ်လို့လည်းဝန်ကြီးချုပ်အာဒန်ကပြောပါတယ်ဖွံ့ဖြိုးဆဲနိုင်ငံတွေမှာကိုဗစ် -19 ကာယရောဂါဆိုင်ရာလုပ်ငန်းတွေအတွက်လာမယ့်3နှစ်အတွင်းဒေါ်လာ3ဘီလီယံကူညီထောက်ပံ့သွားမယ်လို့တရုတ်နိုင်ငံကကတိပြုခဲ့ပါတယ်ကမ္ဘာတစ်ဝှမ်းမှာဗီဇာပြောင်း Delta Coronavirus မျိုးကွဲပြန့်နှံ့ကူးစက်မှုမြင့်တက်နေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်တရုတ်သမ္မတရှီကျင်းဖင်ဂျပန်ဝန်ကြီးချုပ်ယိုရှိဟိဒေဆူဂါနဲ့ရုရှားသမ္မတဗလာဒီမီယာပူတင်အပါအဝင်ABEC အဖွဲ့ဝင်22နိုင်ငံကခေါင်းဆောင်တွေအွန်လိုင်းထိပ်သီးအစည်းအဝေးလုပ်ခဲ့ကြတာဖြစ်ပါတယ်